မြန်မာနိုင်ငံတွင်းဝင်ရောက်ဖို့စီစဉ်ထားတဲ့ Silver Cruise အကျော်စီးတင်မောကိုမြန်မာစစ်ကောင်ကကတ်ခွင့်မပြုဖို့မြန်မာကျန်းမာရေးဌာနတာဝန်ရှိသူတွေကဆုံးဖြတ်လိုက်ပါတယ်။ဒီအကျော်စီးတင်မောဟာ COVID-19 ရောဂါပိုးကူးစက်ခံနေရတဲ့နိုင်ငံတွေကိုဖြတ်သန်းပြီးတော့ရောက်လာမှာဖြစ်တဲ့အတွက်အခုလိုညှင်းပယ်တာဖြစ်တဲ့အကြောင်းနဲ့မြန်မာနိုင်ငံထဲမှာ COVID-19 စောင့်ကြည့်နေတန်တရားလူနာအဖြစ်ထပ်မတွေ့တာနှစ်ရက်ရှိပြီလို့လည်းကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။အပြည့်စုံကို VOA သတင်းတောက်စုစုကပြောပြမှာပါရှင်။
မြန်မာနိုင်ငံထဲကိုလာမယ့် match လ၄ရက်နေ့မှာရောက်ရှိမယ့်အပျော်စီးသင်္ဘောအတွက်ကန့်ကွက်ခွင့်ကိုညှင်းပယ်လိုက်ပြီလို့ဗဟုကုသရေးကတိုက်ချက်ရေးဌာနဒုတိယညွှန်ကြားမှုဒေါက်တာခင်ချင်းရှိကပြောပါတယ်
။မြန်မာနိုင်ငံကိုဝင်ရောက်လာမယ့် server cruise အပျော်စီးသင်္ဘောကိုမြန်မာနိုင်ငံစစ်တမ်းမှာကန့်ခွင့်ကိုညှင်းပယ်လိုက်ပါတယ်
။အဲ့ဒီအပျော်စီးသင်္ဘောမှာခရီးသည်900နီးပါးနဲ့သင်္ဘောအမှုတန်းပေါင်း400နီးပါးလိုက်ပါလာတာဖြစ်ပြီးထိုင်းနိုင်ငံဖူကတ်တန်းချီကနေမြန်မာနိုင်ငံထဲကိုဝင်ရောက်ဖို့စီစဉ်ထားတာပါ။ပြည်တော်စုဝင်ကြီးဒေါက်တာမြင့်ထွေးကအခုရောက်ရှိမဲ့အပျော်စီးသင်္ဘောဟာ COVID-19 ဖြစ်ပွားနေတဲ့နိုင်ငံတွေထဲဝင်ရောက်ခဲ့ပြီးဖြစ်လို့မြန်မာနိုင်ငံတွင်းကိုဝင်ရောက်ခွင့်မပြုတဲ့ကြောင့်သက်ဆိုင်ရာကိုအကြံပြုတင်ပြထားတယ်လို့မနေ့ကအစည်းအဝေးမှာပြောခဲ့ပါတယ်။ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကမနေ့ကတနင်္ဂနွေမှာပြုလုပ်ခဲ့တဲ့ COVID-19 ရောဂါဆောင်ရွက်ကြည့်ရှုရေးနဲ့ကာကွယ်ထိန်းချုပ်ရေးဗဟိုအစ်စ်နေ့စဉ်ညှိနှိုင်းအစည်းအဝေးအပြီးအဲ့ဒီအပျော်စီးသင်္ဘောကန့်ကွက်ခွင့်ကိုညှင်းပယ်လိုက်ကြောင်းဒီကနေ့မှပြောဆိုလိုက်တာပါမြန်မာနိုင်ငံမှာ COVID-19 စောင့်ကြည့်နေတဲ့တံတရားလူနာအသစ်ထမ်းတို့ရာနှိမ့်ရရှိပြီလို့ဒေါက်တာခင်ခင်ကြီးကဆက်ပြောပါတယ
်မြန်မာရှင်းလာရေးကြီးကတော့စောင့်ကြည့်နေစောင့်ကြည့်သူကတော့အသစ်ထမ်းတို့ကတော့နှိမ့်ရရှိပေါ့နော်25ယောက်ပဲရှိပါတယ်တံတရားလူနာ2ယောက်စောင့်ကြည့်သူက43ယောက်အဲ့ဒီ45ယောက်လုံးကသူတို့ရဲ့အဖြစ်ကြီးက negative ပါလေဒါမှမဟုတ်ကျွန်တော်တို့က negative ဖြစ်တာနဲ့ပြည်ုံတန်းပေးဖြစ်တာမဟုတ်ပဲပြည်ုံပါလေဒီကစားနိုင်ပါ။ဒါရက်ဆက်ဆောင်ကြည့်ရတဲ့ကြောင့်မို့3ယောက်ကတော့ဝေးသွားပြီးပြည်မှာမဆုံးရဘူးပေါ့နော်။ရှိနေပါသေးတ
ယ်။မြန်မာနိုင်ငံမှာခုချိန်ထိ COVID-19 တက်ခွဲအတည်ပြုလူနာမရှိသေးတဲ့ရောဂါဆောင်ရွက်ကြည့်ရှုရေးလုပ်ငန်းတွေကိုတိုးမြှင့်ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ကျမဦးနဲ့အကစားဝင်ကြီးဌာနကပြည်သူတွေအနေနဲ့လူစုလူဝင်နဲ့ပွဲလမ်းတည်တွေကိုရှောင်ကျဉ်ကြဖို့အပါအဝင်ကျမဦးနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားတဲ့ယောဂါကာကွယ်ကျမဦးအသိပညာပေးနှိုးဆော်ချက်တွေကိုလိုက်နာဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်။လက်ကိုဆက်ပြားနဲ့စနစ်တကျမကြာခဏဆေးပေးဖို့ချောင်းဆိုးနှာချင်းရင်ကြက်အုပ်ဖို့တကူရီတန်ရှင်းရေးကိုအလေးထားပြီးအဟာရပြေဝအောင်စားတောက်နေထိုင်ဖို့နဲ့နေမကောင်းဖြစ်နေသူတွေနဲ့အနီးကပ်နေထိုင်တာရှောင်ကျဉ်ဖို့ကိုနှိုးဆော်ထားပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း68နိုင်ငံကိုကူးစက်ခဲ့ပြီးဒီနေ့မတ်လ2ရက်နေ့လည်းကစီးရင်အရလူပေါင်း 19,000 ကျော်ကူးစက်ခံနေရတာပါ။ဒါဟာကမ္ဘာနဲ့အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ905ယောက်နဲ့သေဆုံးသူ9ဦးရဲ့စီးရင်ကိုပါထည့်သွင်းထားတာဖြစ်ပြီးသေဆုံးသူကတော့စုစုပေါင်း3,000ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။